သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပေါ်ရရှင်များယနေ့ဇူလ26ရက်ဗုဒ္ဓနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများကျူရင်အဆန်ကိုဆိုပန်တွင်သူရဲ့ American စစ်ဆေးမှုမှာအပြစ်ရှိကြောင်းဝန်ခံပြောဆိုကျူရင်အဆန်သည်ခွဲခြားသတ်မှတ်ထားသော American အမျိုးသားကာကွယ်ရေးစာရွက်စာတမ်းများရယူရနှင့်ထုတ်ဖော်ရန်ပူပေါင်းချစီမှုရာဇဝတ်မှုတစ်ခုတည်းအတွက်အပြစ်ရှိကြောင်းဝန်ခံခဲ့ပါသည်မစ္စတာအဆန်သည်ထောင်ဒဏ်62လကျခံရပြီးဖြစ်တော်လဲသူကျခံရပြီးဖြစ်သောထောင်ဒဏ်များအတွက်လွန်ငင်းခွင့်ရပြီးယနေ့ည 6:45 မိနစ်မှာကင်မရာမျိုးသို့ရောက်ရှိမယ်လို့မျှော်လင့်ရပါတယ်။ WikiLeaks တည်ထောင်သူသည် American နိုင်ငံဆိုင်ရာ Australian သမ္မတကြီးနှင့်ဝန်ကြီးချုပ်ဟောင်း Kevin Rudd နှင့်အတူ Cyber Crime တရားရုံးသို့ရောက်ရှိခဲ့ပါတယ်။ဒီအမှုကိုပြည်ထောင်အောင်ဖြေရှင်းနိုင်တဲ့အတွက်အစိုးရကဝမ်းမြောက်မိတယ်လို့ဒုဝန်ကြီး Richard Miles ကပြောဆိုပါတယ်။ Mr. Asandi အချိန်ကြာမြင့်စွာအချင်းချခံရသောကြောင့်ဒီကိစ္စပြီးဆုံးပြီးထိုးတက်လာလို့ကျွန်တော်တို့ဝမ်းမြောက်မိပါတယ်။ဥပဒေကြောင့်ရဖြစ်ရှိမှုမျိုးမရှိပဲဒါဟာတရားမျှတမှုမရှိသလိုသူ့ရဲ့လောက်ရပေါ်သူ့ရဲ့မူလရှုမြင်ပုံကဘယ်လိုပဲဖြစ်ဖြစ်ဒါကဖြစ်နိုင်ပါတယ်။ကျွန်တော်ဆိုလိုတာကသူဒီကာလအတန်ကြာထောင်ချခံခဲ့ရတယ်။ဒါကိုဥပဒေကြောင့်ရဖြစ်ရှိမှုလိုအပ်တယ်။အဲဒါကြောင့်ကျွန်တော်တို့ကသူ့ကိုယ်စားစော်ဩပြီးဒီကိစ္စကိုဒီနေ့လှုပ်ရှားလာတာကိုတွေ့ရတော့ရန်ဝန်တာမီတယ်ဂါဇာကမ်းမြောင်ကလူတွေအပြင်းထန်အစာရေစာပြတ်လတ်မှုနဲ့ရင်ဆိုင်နေရလူတသန်းခွဲနီးပါးသို့မဟုတ်ဂါဇာကမ်းမြောင်ရှိလူ၅ဦးတွင်တဦးသည်စားနပ်ရိက္ခာမလုံလောက်မှုအဆိုးဝါးဆုံးအဆင့်နဲ့ရင်ဆိုင်နေရကြောင်း UN ကျောထောက်နောက်ခံပြုကဘာလုံးဆိုင်ရာငတ်မခေါင်းပါမှုစောင့်ကြည့်လေ့လာရေးအဖွဲ့ကဇွန်လ26ရက်နေ့ကထုတ်ပြန်ကြေညာသိရှိရပါတယ် Integrated Food Security FaceClassification ရဲ့အကဲဖြတ်ချက်အရယခုနှစ်အစောပိုင်းမှာဂါဇာမြောက်ပိုင်းတွင်အစားအစာတွန်းမြင့်ပေးပို့ခြင်းသည်ပြင်းထန်သောငတ်မှုမှုကိုလျော့ပါးစေတယ်လို့ထင်ရတော့လေမြေသည့်တိုးတက်မှုမဆိုးလျင်မြန်စွာပြောင်းပြန်လာနိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ် IPC ကဂါဇာကမ်းမြောင်ရှိလူသားချင်းစာနာထောက်ထားမှုဆိုင်ရာသည်ဆက်လက်ကြုံတွေ့ပြီးလူဦးရေအားဘေးကင်းစွာအကူအညီပေးဆောင်နိုင်မှုမှာလည်းယောနေလာပါတယ်ခုပြောကြပါရင်မကြသေးမီကလမ်းကြောင်းသည်အနှုတ်လက္ခဏာဖြစ်ပြီးအလုံးမတီးမငြိမ်ဖြစ်နေရလို့ထပ်လောင်းပြောဆိုပါရင်ဣစရေလဂါဇာကမ်းမြောင်သို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုဆက်လက်ကန့်သတ်ထားပြီးအကူအညီပေးရင်တန်းကိုအောက်တိုဘာလ9ရက်မှစပြီးတိုက်ခိုက်မှု၈ချိန်ထက်မနည်းပြုလုပ်ခဲ့ပြီးဩစတြေးလျအကူအညီပေးလုံသားဇိုမီဖရန်ကောဘာဝင်တခြားဝေါ်ကစ်ချင်လုံသား၆ဦးသိဆုံးခဲ့တယ်လို့ဆိုပါတယ်နိုင်ငံရခြားမှာဆရာဝန်များသူနာပြုများနဲ့ကျန်းမာရေးပညာရှင်များအရေးအတွက်တိုးမြင့်လာဒေတာအသစ်သည်ဩစတြေးလျရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်တွင်အလုံးလုံးနေသောနိုင်ငံရခြားဆရာဝန်များသူနာပြုများနဲ့ကျန်းမာရေးပညာရှင်များအရေးအတွက်တိုးလာကြောင်းဇွန်လ24ရက်နေ့ကထုတ်ဖော်ပြသခဲ့ပါတယ်ထို့သောနိုင်ငံတကာဆေးဘက်ဆိုင်ရာဘွဲ့ရထံပေါင်းများစွာသည်၎င်းတို့ရဲ့ရေချင်းများကိုအသိမှတ်ပြုရန်ယုံကံနေရာစဲဖြစ်ပြီးရာနဲ့ချီသောလုံသားအင်အားမှပိတ်လောက်ထားစဲဖြစ်ကြောင်းဆေးဘက်ဆိုင်ရာအဖွဲ့များကပြောဆိုပါသည်ဒေါက်တာအာဇစ်ချာဒရီသည်ဩစတြေးလျနိုင်ငံရှိဘင်္ဂလားဒေ့ရှ်ဆေးဘက်ဆိုင်ရာအသင်းများဖက်ဒရေးရှင်းကိုတည်ထောင်သူဖြစ်ပါသည်ဩစတြေးလျနိုင်ငံရဲ့ကျန်းမာရေးအလေးချိန်များကိုထိန်းချုပ်ပေးတဲ့အေဂျင်စီ AHPRAAustralian Health Practitioner Regulation Agency တွင်အခမ်းအနားမှာပါဝင်နေလို့၎င်းကပြောဆိုပါတယ်။သူတို့ကိုပေါကူးတင်ဒန်းပေးဖို့အစိုးရကိုကျွန်ုပ်တို့မေတ္တာရက်ခံထားပါတယ်။ဒီစနစ်ကိုဝင်ရောက်ရန်ဆောင်ဆိုင်နေတဲ့ Australian နိုင်ငံသားများကိုအသုံးပြုပါ။ Federal အစိုးရ၊ပြည်နယ်အစိုးရ၊ AHPRA နဲ့ AMC တို့ကိုပေါင်းစည်းရန်ဆရာဝန်များအဖွဲ့ကတောင်းဆိုနေပါတယ်။ ABC ကိုတရားမျှတမှုမရှိထုတ်ပယ်ခြင်းအတွက်တိုင်ကြားထားသတင်းထောက် အန်တိုနီယိုလာတိုဖီ ABC အားအင်ဆွေစမ်းကျင်သူများကတရားပေးမှုကြောင့်တရားမျှတစွာမရှိဘဲသူမှထုတ်ပယ်ခြင်းခံရသည့်တိုင်ကြားချက်ကိုကြားဖြတ်ဖြေရှင်းရေးဆွေးနွေးပွဲများမှအောင်မြင်ပြီးနောက်ရုံးတင်စစ်ဆေးမှာဖြစ်ပါလေ။လာတိုဖီအင်္ဂါနေ့မှာမအောင်မြင်သောဂျာဝင်ဖြန့်ပြေးရေးကြိုးပမ်းမှုများကို ABC ရဲ့အများပြည်သူအတွက်ထုတ်လွှင့်မှုတွင်မယုံနိုင်လောက်အောင်စိတ်ပျက်စရာဟုဆိုထားတော်လဲလူမှုမီဒီယာပေါ်မှကြေညာချက်တစ်ခုတွင်သူမသည်သူမရဲ့မဲဆွယ်စည်းရုံးမှုကိုရပ်တန့်မှာမဟုတ်ကြောင်းပြောကြားပါရင်းတရင်လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတာကိုရပ်မှာမဟုတ်ဘူးရဲရင်ပြီးလွတ်လပ်တဲ့ ABC ဖြစ်စီခြင်းတယ်လို့သူမရဲ့ကြေညာချက်မှာဖော်ပြထားပါရင်း Lot of our December 18ရက်မှာ22ရက်ကြာ ABC ရဲ့စီနီနန်နယ်ခင်းရေဒီယိုစီစဉ်တွင်ဖြစ်ဆွေရာထူးတစ်ခုအတွက် ABC နဲ့စာချုပ်ချုပ်ဆိုခဲ့တော်လဲ Human Rights Watch ရဲ့ Instagram စာမျက်နှာတွင် Israel ဆိုသည်အစာရေစာငတ်မှုမှုကိုစစ်လက်နက်တစ်ခုအဖြစ်အသုံးပြုတယ်လို့ဆွဆွဲပြီးနောက်3ရက်ကြာတွင်အဆိုပါစာချုပ်ကိုပယ်ဖြတ်အလုပ်ထုတ်ခံခဲ့ရပါတယ်နောက်ပိုင်းတွင်သူမသည် Federal တရားရုံးနဲ့ Fair Work Commission နဲ့အတူABC ဟာတရားမျှတမှုမရှိစွာထုတ်ပယ်ခြင်းတွေဆွဲချက်တင်ခဲ့ခြင်းဖြစ်ပါတယ်။နေ့စဉ်သတင်းတူ News Flash များပုံမူချားသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ